ကန်ဥဖုံကြားရှင်တို့ရဲ့ MNDAA နဲ့ဖြစ်နေတဲ့တိုက်ပွဲဟာလာနိုင်ချီပြီးတော့အတော်ကြာမြင့်လာခဲ့ပြီဖြစ်ပါတယ်။အင်ပီအတွက်လည်းပဲအတော်နစ်နာတယ်။ကွန်ကြားစိတ်တွေရောလူအစေးပြောက်ကောတော်တော်များတယ်လို့လည်းသိရပါတယ်။တခါတိုင်းပြည်အတွက်အရေးကြီးတဲ့နိုင်ငံရေးဖြစ်ရအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့နှိကလာတဲ့အချိန်လေးဖြစ်ပါတယ်ဆိုတော့ဒီတိုက်ပွဲမြန်မြန်ပြီးဆုံးသွားနိုင်ရင်တော့အကောင်ဆုံးပဲလို့ထင်ပါတယ်။ဘာဖြစ်လို့အတွန်းရှင်နေရသလဲဆိုတာကိုပထမဆုံးကျွန်တော်စဉ်းစားကြစီချင်ပါတယ်ခင်ဗျာ။ဦးအောင်လင်းတော့ဘယ်လိုသဘောပါလဲခင်ဗျာ
။ကျွန်တော်အမြင်ကပြောရရင်တော့ပေါ့လေဒီလက်ရှိဗမာတံတော်ရဲ့အခြေအနေကအကြဆုံးများတယ်တည်ဆုံးနေများတယ်အဆုံးရှုံးနေများတယ်အလုံးကဒီဆုံးရှုံးမှုတွေဖြစ်နေတဲ့အခါမှာလက်ရှိအချိန်မှာဗမာတပ်မတော်ဟာသူ့ကိုယ်သူအပတ်ဆယ်နိုင်မှုတက်ကိုတော်တော်လေးရုန်းကန်နေရတဲ့သဘောရှိပါတယ်။နောက်တစ်ခုကပေါ့လေငင်းငယ်ကြီးယူပြီးတဲ့ကာလ20ကျော်အတွင်းမှာဗမာတပ်မတော်ရဲ့တိုက်ခိုက်ရာအင်တာမကြာတင်းသွားတယ်လို့ပြောရပါဘူး။ဒီအချိန်မှာခေါင်းဆောင်ပိုင်းပေါ့လေအခုလက်ရှိလုပ်နေတဲ့ဦးစီးချုပ်ပိုင်းကာသရမူပိုင်းပုဂ္ဂိုလ်များဒီအချိန်ကစစ်တပ်ချဲ့မှုတဲ့ပုဂ္ဂိုလ်မဟုတ်ပါဘူး။လူကြီးနာမှာတိုက်ရက်ပြီးတော့နေခဲ့တဲ့ပုံစံဖြစ်ပါတယ်။ဒါကြောင့်မလို့လက်ရှိချိန်တွေကတော့စိတ်တော့မလွယ်သေးတဲ့အနေအထားမျိုးဖြစ်ပါတယ်ခင်ဗျ
။ဒီစစ်ပွဲမှာလူလူထောက်ခံမှုကလည်းစိတ်အရေးကြီးတယ်လို့ကျွန်တော်ကြားပူပါတယ်။ကျွန်တော်ကစစ်သားမဟုတ်စစ်အတွက်ကြောင့်မရှိတော့ဒါပေမဲ့မြန်မာနိုင်ငံမှာလည်းဒီတိုက်ပွဲဖြစ်တော့အစိုးရဘက်ကမြန်မာတပ်မတော်ဘက်ကလူလူထောက်ခံမှုရအောင်အမိမြေကိုတလဲမမအထီးမခံမှုပါညာဆိုလို့လူထောက်ခံမှုကတော့တော်ရခဲ့တယ်ဆိုတာတော့ဟုတ်ပါတယ်ဦးအောင်လင်းတော်ဘယ်လိုသုံးသပ်ပါလဲခ
ါကျွန်တော်အမြင်ပြောရတော့ဒီကိုကနယ်မြေဒေသမှာတော့ဒီဝါရဖြတ်မှုတစ်ခုပါပဲလူလူထောက်ခံမှုလုံးဝရတဲ့နေသားမျိုးကျွန်တော်မရှိပါဘူးကျွန်တော်တို့ပြည်တွင်းကလူလူဆိုတာကလည်းစိတ်ပါတဲ့လူကနည်းပါပဲဟိုကျွန်တော်တို့အခွင့်အရေးလူချင်းလို့အခြားအကြောင်းမျိုးကြောင့်ပါလေဟုတ်လားဒီမှာအနိပညာရှင်တွေကပါဝင်ပါပြီးတော့မှထောက်ခံပြရတဲ့ဤဒါမျိုးပဲရှိပါလိမ့်။ဒါကိုလူလူထောက်ခံတယ်လို့မပြောလို့မရပါဘူး။လူလူလိုချင်တာကတကယ်ငင်းငယ်ရေးပါ။ဒီရင်းကလူတွေရောကိုကန့်ဒီသားကလူတွေရောအားလုံးကတိုက်ခိုက်ပြီးတော့မှဖြစ်ရှင်းတော့ဘူးမှမလိုချင်ဘူး။အေးတဲ့နဲ့စကားပြောစီချင်ပါလိမ့်ခင်ဗျ
။ဟုတ်ကဲ့အဲ့ဒီငင်းငယ်စွာဖြစ်ရှင်းမဲ့အပိုင်းကိုကျွန်တော်နောက်ပိုင်းမှာဆက်လက်ဆွေးနွေးအောင်ပါ။အခုစီရေးအမြင်နဲ့ကျွန်တော်သုံးသပ်စီချင်ပါလိမ့်ဒေါ်လာကျော်စောဘယ်လိုသဘောပါလဲခင်ဗျာ။စီအမြအဖြစ်ဘာကြောင့်မနိုင်ရဘူးလို့ထင်ပါလေတစ်ခါကတော့နောက်မှတရုတ်ကအစိုးရမဟုတ်တော့မှဒေတာတွင်ကလူတွေစီးပွားရေးလုပ်ငန်းရှင်တွေပေါ့လေပုဂ္ဂိကနေထောက်ခံအပင်းမှုတွေရှိရပါ냐ဆိုတော့ဆွဆွဲချက်တွေလည်းကြားရပါတယ်ခင်ဗျာ
ကျမအမြင်ကတော့ဒီပြည်တွင်းစစ်တရဟာဘယ်သူနဲ့ပဲဖြစ်ဖြစ်ဟိုရေရှည်စီးရေးနဲ့အနိုင်မတိုက်နိုင်ဘူးလို့မြင်ပါတယ်ကိုကကိစ္စမှလည်းဒီလိုပါပဲငင်းငယ်ရေးယူထားတယ်ဆိုပေမဲ့သူကအပြစ်ခတ်ရစေးတာလုပ်ထားပြီးတော့တကယ်နိုင်ငံရေးရအခြေအနေဆွေးနွေးတာမရှိခဲ့ဘူးမရှိခဲ့တဲ့အပြင်ဒီနဝတအနာဖခက်ကသဘောထားမမှန်ကန်စွာနဲ့ဒီကိုကနေကိုသူ့နဲ့ငင်းငယ်ရေးယူထားတဲ့အဖွဲ့တွေကို꿰အောင်ပြဲအောင်လုပ်ပြီးမှသူကဒီနေရာတွေကိုပြန်ယူခဲ့တဲ့အတွက်သူ့ရဲ့သဘောထားအခြေခံတွေမမှန်ကန်မှုကြောင့်ဒီပြည်တွင်းစက်ကပိုးရှည်နေရတယ်လို့ကျွန်မမြင်ပါတယ်ဒီကြားတဲ့စစ်ကောင်းဆောင်တွေဘာတွေကလဲစစ်ဘုပါညာလဲမတိုက်ခါကြာလာတဲ့ခါကျတော့ဘသူမှတိုက်ထက်ထက်မြက်မြက်လုံရီကန်ရင်လည်းမရှိတော့ပါဘူးအဲ့တော့ကိုကကြတော့သူကသူ့နေမြေသူ့ဒေသသူ့အရက်မှာလောက်ရတာဖြစ်တဲ့သူကြောင့်သူ့ပြည်သူကိုအခြေခံပြီးလောက်ရတာဖြစ်တဲ့အတွက်ကြောင့်သူ့ဘက်ကအပါကြီးရတယ်လို့ဖြစ်နေဟန်တူပါတယ်အဲ့တော့တရုတ်ကထောက်ခံသူဖြစ်စီမထောက်ခံသူဖြစ်စီဒီစစ်ပွဲကဒီတိုင်း
ဒီတက်တဲ့
နဲ့
တော့ဖြည့်ရှင်း
ကိုရနိုင်မယ်မထင်ဘူးလို့ကျွန်မထင်ပါတယ်။
ဟုတ်ကဲ့။ကုနာတော်လှပြောတဲ့အထက်မှာလည်းပါတယ်။ဒီကိုကနဲ့အပြစ်ခက်ရဆေးလုတ်ခက်ကလေးကမူးမမှန်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ဥအောင်လင်းထုတ်ကကိုရိုင်းအတွေ့အကြုံစီရတဲ့ပုဂ္ဂိုလ်ကျွန်တော်လည်းမေ့ကြပါတယ်။အဲ့ဒီအပြစ်ခက်ရဆေးကနေပြီးတော့ညီငယ်အစ်စင်ကိုဘာကြောင့်မတက်လှမ်းနိုင်ခဲ့ကြတာလဲဥအောင်လင်းလို့။
ကျွန်တော်အမြင်ပြောရင်တော့မူးမမှန်ဘူးလို့မဟုတ်ပါဘူးခင်ဗျ။အဲ့ဒီအချိန်မှာကျွန်တော်တို့ရဲ့အဓိကရန်သူကဘာမှပြီးကွန်မြူနတီပါတီပါ။အမရီကွန်မြူနစ်ပါတီကိုဒါချေမှုန်းဖို့ဟိုဆိုတာကညီလန်းတစ်ခုအနေနဲ့ကျွန်တော်တို့သုံးခဲ့တယ်။အဲကျွန်တော်ကိုကန်ဝါတောက်လျှောက်ပေါ့လေ။ဒါကျွန်တော်တို့ရဲ့မဟာမိတ်တွေဖြစ်သွားတဲ့အချိန်ကမှဗမာပြည်ကွန်မြူနစ်ပါတီကလည်းလူလူချင်းသူကငုတ်သွားတဲ့နေတောက်သွားတဲ့နေသားမျိုးကျွန်တော်တို့ရှိခဲ့ပါတယ်။အဲတော့ကျွန်တော်လုံစင်တုံးကတမရော်ဆိုကဒါနိုင်ငံကိုသုံးဖြတ်ပိုင်ခွင့်မရှိဘူး။ဒါတကယ်နောက်ပေါ်လာတဲ့အစိုးရကမှဆွေးနွေးပါဆိုတဲ့ဒီလမ်းစီနဲ့ကျွန်တော်တွားခဲ့ကြပါတယ်။ဒါပေမဲ့ကျွန်တော်တို့အဲပေါ်လေသူတင်တော်ဒီခေါင်းဆောင်ပိုင်းမှာဘုတုံမူကြီးစောမောင်လက်ထက်ကနေဘုတုံမူကြီးတန်းချီလက်ထက်မှာအများကြီးကွာသွားပါတယ်။ဘုတုံမူကြီးတန်းချီလက်ထက်ကြတော့သူကဒီမ ငငယ်ရင်နဲ့အပြစ်ခတ်ရဆက်ရည်ကိုနိုင်ငံရေးလက်နက်တစ်ခုတင်တဲ့သူကတုံးခဲ့တယ်။ဆိုတော့ကျွန်တော်အလုံးကြားပါလိမ့်မယ်။အပြစ်ခတ်ရဆက်တစ်ခုတစ်ပွဲဆက်ခုတစ်ပွဲဆိုပြီးမှကျွန်တော်ပြောပြောပြီးတော့မှကျွန်တော်ခေါ်သွားတယ်။နောက်ဆုံးဘယ်မှာသွားပြီးတော့မှကျွန်တော်ကိုယ်ခံစားရတယ်ဆိုတော့ကရင်နဲ့ကျွန်တော်ကရင်ယူနဲ့ငငယ်ရေးလုပ်တယ်။ကျွန်တော်တို့96မှာကျွန်တော်ငငယ်ရေးရဖို့အတွက်ကိုငငယ်ရေးပဲလုပ်တော့တယ်။ဘာမှဒီစကလုံးတော့ပဲကျွန်တော်တို့လုပ်ရတယ်။ဒါမှမဟုတ်အဲ့ဒီအချိန်ကမှကျွန်တော်တို့ကိုပြန်မြို့မှာအမိန်ပေးတာကဒီကရင်နဲ့ပတ်သက်ပြီးတော့မှအကင်းယူဟာတကယ်တန်းချေတော့ဒီဘုံဖွဲ့ဖြစ်တယ်နိုင်ငံရေးလမ်းရင်ရှိတယ်ဘာသာရေးကခရစ်ယာန်ရင်းဖြစ်တယ်နိုင်ငံတကာဆက်ဆံရေးရှိတယ်ဆိုရင်ဒီချက်တွေတော့မင်းတို့ကရင်ယူတော့ဟိုကကြံတဲ့အဖွဲ့တွေဆိုမပေးနိုင်ဘူးကရင်ယူတော့ငင်းငိုင်းနဲ့လည်းနဲ့သေးခိုင်းနေဆိုတော့လည်းချခိုင်းရမယ်ဆိုတဲ့ငူကိုချပြီးတဲ့အခါမှာကရင်ယူနဲ့ကျွန်တော်တို့စဉ်းစားပြတ်သွားတယ်မူလညီမတဲ့အရာမျိုးသားဒီမိလာကမှလည်းဒီတိုင်းနာနဲ့ပတ်သက်ပြီးတော့မှကျွန်းနေပြီမပြီးတော့ဘူးနောက်တစ်ခါဒီကိုကံကိုလည်းလာကျွန်တော်တို့2009မှာငွေကြေးတောင်းဆက်လို့ရမယ်ဆိုပြီးတော့မှမောင်းထုတ်တယ်ဗျာအခုကဒီတက်လာရရအခုပြန်ပေါ်လာတဲ့နေသားမှုရှိပါလိမ့်မယ
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်မေးရတာအခုတော့ဒါစီးရင်နဲ့မပြေလည်နိုင်ဘူးစီးရင်နဲ့ဒီကိစ္စကိုမဖြေရှင်းနိုင်ဘူးဆိုတော့နှစ်ဖက်စလုံးကသဘောပေါက်ကြရလို့ဥက္ကဋ္ဌတို့ထင်ပါသလားတကယ်လို့များသဘောပေါက်ခဲ့ရဆိုရင်ဘာဖြစ်လို့မြမတက်မတော်ဘက်ကဒီဟာကိုစီးရင်မဟုတ်ဖ ೇನೆ ငင်းငန်းစွာဖြေရှင်းမယ်နည်းလို့ရောမရွေးသေးတာလဲ
ကျွန်တော်ခုနပြောခဲ့သလိုပေါ့ဒီအခုလက်ရှိစစ်ဘုံချုပ်တွေလုပ်နေတဲ့လူကစစ်မတိုက်ဘူးနိုင်ငံရေးတွေးခေါ်မရှိလို့ပဲအဲ့တို့ထင်တာကတို့မှဟာကျွန်တော်တို့ဟိုရုရှားကဝယ်တဲ့လက်နက်တွေရှိတယ်အခုဒါကျွန်တော်တို့ဆာဗီယာကဝယ်တဲ့လက်နက်တွေရှိတယ်ပါကစ္စတန်ကတိုက်ရင်တော့ရနိုင်တယ်လို့ထင်တယ်ဒါပေမဲ့အားလုံးပြည့်တဲ့အချိန်မှာဗီယက်နမ်လိုနိုင်ငံမျိုးတွေကအမေရိကန်ကတိုက်လို့မရခဲ့ပါဘူးအမြောက်ကတောက်ချားကိုလက်ကျင့်လို့မရဘူးကိုကန့်အဖွဲ့ဆိုတာကဒီတောက်ချားကြီးနဲ့ပဲတိုက်ပါအမြောက်တွေနဲ့ဘလော့ဖြစ်ဖြစ်လေကြီးစားမဲ့ပုံပဲအမြောက်တစ်လုံးကဒေါ်လာမနည်းပေးရပါလေတောင်းရှိတဲ့ဒေါ်လာအများကြီးပေးရမယ်အခုကျွန်တော်ဒီလောက်တည်းအခုစစ်ပွဲမှာဒေါ်လာဘီလီယံနဲ့ချီပြီးတော့သုံးနေရတာကအပီတူပတ်ဆက်နေပါ
ဟုတ်ကဲ့ဝန်လင်းတော့အဲ့တော့အခုသူတို့စဉ်းစားဖို့မစဉ်းစားတာနိုင်ငံရေးအမြင်မရှိလို့လို့ယူဆလား
ကျွန်တော်အမြင်ကအဲ့တည်းပဲတခုတော့ရှိတယ်ဗျာဒါသူတို့လက်ကွက်တာလုံးတက်တယ်ကျွန်တော်တို့ဒီစစ်ဘုံချုပ်ဒီပေါ့လေပါလဲဆိုတော့ဒီကိုကန့်ရေးခင်းနဲ့ဒီ2015ရွေးကောက်ပွဲနဲ့ချိန်ကောင်းချိန်ထားနိုင်တယ်ဒါကြောင့်ကျွန်တော်တို့စံတရားရှိဖို့အချက
်ဟုတ်ကဲ့ခင်ဗျာတော်ဆက်ကြောရဲအမြင်နဲ့သိကြပါရဲ့ဒီနေရာမှာစိစက်တဲ့ကိစ္စမှာတရုတ်ဘက်ကလည်းပဲငင်းငန်းစီခြင်းနဲ့စိစက်စီခြင်းနဲ့မကြခမပြောနေတာတွေ့ရတယ်သူတို့ကရောဘလောက်ဝင်ရောက်ဆောင်ရွက်ပေးနိုင်မထင်ပါရဲ့ဒီကိစ္စကိုနိုင်ငံရေးနဲ့ဖြေရှင်းမယ်ဆိုရင
်ဟိုကျမကြားသိသလောက်တရုတ်ဘက်ကစဉ်းစားတာကတော့အခုအပြစ်ခတ်ရလက်မှတ်တွေပါတယ်ထိုးစေခြင်းနဲ့ထိုးစေပြီးတဲ့နောက်မှာပြစ်ခတ်ရစင်းရေးစာချုပ်ကိုစောင့်ကြည့်တဲ့အဖွဲ့ကိုကုလသမဂ္ဂတို့တရုတ်တို့ထားစေခြင်းနဲ့လို့အဲကြေးထားတာတွေ့ရတယ်အဲ့တော့သူကကုလသမဂ္ဂနာမည်နဲ့ဟိုငင်းငိုင်းရေးဆောင်တသားဖြစ်နေအဲ့ဒေတာတွေဝင်ပြီးတော့ဒေတာဖွံ့ဖြိုးရေးတွေတိုးတက်ရေးတွေလှုပ်လိုက်လို့ရှိရင်ဒီစစ်ပွဲတွေကလည်းစုံစုံကြီးကငင်းငန်းသွားလိမ့်မယ်လို့သူကတွက်ပုံရတယ်ဟုတ
်ကဲ့ဆို2015ရွေးကောက်ပွဲမှာနိုင်ငံရေးအရာအသာစီးရနိုင်တဲ့ဒီတိုက်ပွဲကိုတိုက်ပြနေခြင်းအဖြစ်လို့တွက်တဲ့ဆိုရင်တော့အဲ့လိုတွက်တဲ့အမြင်ကတော့ဟာကျော်စောဘယ်လိုယူဆမလဲခင်ဗျာမှန်ကန်တဲ့အမြင်လားတကယ်ပဲသူတို့လူတွေရဲ့အမြင်ကောင်းလာနိုင်ကြဒီတိုက်ပွဲကိုတိုက်ပြနေတဲ့အတွက
်ကျွန်မကြည့်တာကတော့2015ရွေးကောက်ပွဲကိုမလုပ်ချင်လို့ဒီလိုပဲတိုက်နေတယ်လို့ထင်ပါတယ်အဲ့တော့ဒီတိုက်ပွဲကိုအကြောင်းပြပြီးရွေးကောက်ပွဲကိုရွှေ့ချင်လို့များလုပ်နေသလားလို့ထင်ပါတယ်သူတို့မနိုင်နိုင်ဘူးဆိုတာစစ်ဘုံမှတက်မတော်ကသိထိုင်ပါတယ
်ဟုတ်ကဲ့ရွေးကောက်ပွဲနဲ့ဆက်ဆက်တဲ့သုံးသက်ချက်ဦးအောင်မင်းထွေရဲ့သဘောပြောပါခင
်ဗျာပထမဆုံးဒီဖွဲ့စည်းပုံပြင်ဖို့မပြင်ဖို့ကိစ္စကစစ်တပ်ပါဖို့မပါဖို့ကိစ္စတွေကအဲ့တော့ဒီချိန်ခါမှာစစ်တပ်ရဲ့ရေးပါမှုရှိတယ်ဆိုတဲ့ဥစ္စာကိုသူတို့ပြခြင်းတယ်အဲ့ဒါကြောင့်လို့သူတို့ကလည်းရခိုင်အဲ့တော့ဘလောက်အချိန်ပေါ့လေဒီဖွဲ့ရင်းနဲ့ဆက်ပြီးတော့မှဒီစစ်တပ်ကြနေတယ်ဆိုတဲ့ဥစ္စာကဟိုဒါစဉ်းစားပြရပြတ်ပါနောက်တစ်ခုကကျွန်တော်တို့ကစစ်တပ်ထဲနေတဲ့ဇုံကပေါ့လေဒါဒီစစ်တပ်ဆိုတာကတပုံမရှိရင်အလကားပဲဆိုတဲ့ပုံစံမျိုးအဲ့ဒီခေါင်းထဲမှာရိုက်သွင်းထားတဲ့အတွေးခွန်တွေရှိပါတယ်တပုံရှိအောင်များအတမင်ကဖန်တီးပြီးတော့မှတိုင်းပြည်ကိုဆက်ပြီးတော့မှစစ်တပ်ကစိုးမိုးလို့ရအောင်များလုပ်နေသလားလို့တံမြားရှိပါတယ်ခင
်ဗျ။ဟုတ်ကဲ့ဆိုတော့နောက်ဆုံးကတော့ပြည်နည်းဖြစ်ဖြစ်နိုင်ငံရေးအင်ဂျင်နီယာဖြစ်ဖြစ်ပြည်လဲအဆုံးသတ်သွားမယ်အချိန်ကဘယ်လောက်လိုသေးတယ်လို့အကြံပြင်းခက်တူတူတွေ့ကြည့်ပါလားခင်ဗျ။အ
ရေးအဖြစ်ရှိမှုတော့လုံးဝမဖြစ်နိုင်ဘူး။အဲ့တော့ခုနဒေါ်လာကျော်သောပြောသလိုပဲတရုတ်လိုနိုင်ငံမျိုးကတွေပြီးတော့မှကြားဝင်ပြီးတော့မှဗမာအစိုးရကိုအချောင်းပြောင်းပြပြနဲ့ကျွန်တော်ကတမျိုးပါဗျာအဲကျွန်တော်တို့တစ်ဖက်ကလည်း သူတစ်ဖက်ကလည်းဒုက္ခပြရမှာပမာသူ့အနေနဲ့ဒီစစ်ကိုရအောင်သူလုပ်လိုက်မယ်လို့ကျွန်တော်ထင်တယ်ခင်ဗျ
ဟုတ်ကဲ့ဒေါ်လာခင်ဗျာဒီဥစွာဒုက္ခပြမယ်ခင်ဗျာဖြစ်နိုင်ပါမလားခင်ဗျာ
အတိယကတော့အခုပန်ကင်းတမန်ကင်းကိစ္စတွေကိုအရင်တော့ကလို့တိုးတိုးတိတ်တိတ် low profile သူတို့နေကြရမလို့တော့ဘူးနေလို့မဖြစ်တော့ဘူးလို့ပြောတယ်ဒါကြောင့်မလို့သူတို့က hot spot တွေပေါ့ဆိုအပူဒေတာတွေကိုတတ်နိုင်တဲ့မြတ်လက်ဦးရှိရှိဝင်ရောက်ဖြည့်ရှင်းပေးတဲ့လေဆိုပြီးပြောနေတဲ့အတွက်ဗမာပြည်အရေးမှလည်းတစုံတရာပါဝင်ပတ်သက်လာမယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်မစဉ်းစားတာကတော့အဓိကဗမာတပ်မတော်အနေနဲ့သူတစ်သက်လုံးရရှိထားတဲ့နိုင်ငံရေးဩဇာစီဝါရေးဩဇာတွေကိုတခြားလူတွေနဲ့ညှဝေရမယ်ညှဝေပေးရမယ်ဆိုတော့သဘောပေါက်လာမှဒီကိစ္စတွေကပြည်လဲနိုင်တယ်လို့ထင်ပါတယ်